မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ငြိမ်းချမ်းရေးယာယီကြိုးပမ်းနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီကိုအစိုးရကပြင်ဆင်ဖွဲ့စည်းလိုက်ပါတယ်။လုပ်ငန်းလိုအပ်ချက်အရဗဟိုကော်မတီကိုပြင်ဆင်ဖွဲ့စည်းလိုက်တာဖြစ်ပေမဲ့မူလတိုင်းလုပ်ငန်းတွေကိုဆက်လက်လုပ်ဆောင်တော့မှာဖြစ်တယ်လို့အစိုးရပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတူက VOA ကိုပြောပါတယ်။ဒါအပြင်အခုပြန်လည်ဖွဲ့စည်းခဲ့တဲ့ဒီဗဟိုကော်မတီထဲမှာမြန်မာနိုင်ငံရဲ့အဓိကနိုင်ငံရေးပါတီတွေကခေါင်းဆောင်တွေမပါဝင်ကြတဲ့ပုံမှာလည်းဝေဖန်မှုတွေထွက်ပေါ်နေတာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်ကပြောပြပေးပါအောင်ခင်ဗျာ။
ဟုတ်ပါတယ်မြန်မာနိုင်ငံမှာ2010ရွေးကောက်ပွဲပြီးတက်လာခဲ့တဲ့အရသာအစိုးရကနေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဖွဲ့စည်းထားခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတွေကိုပြီးခဲ့တဲ့တောက်ကြနေ့ဇူလိုင်လ5ရက်နေ့မှာအစိုးရကအစ်ပြင်းစင်ဖွဲ့စည်းလိုက်တာပါအဖွဲ့ဝင်17ဦးပါဝင်တဲ့ဒီပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီမှာသမရဦးသိန်းစိန်ကဥက္ကဋ္ဌတာဝန်ယူထားပြီးအဖွဲ့ဝင်တွေထဲမှာဒုသမရဖြစ်တဲ့ဒေါက်တာဆိုင်းမောင်ခန်းဦးညံထွန်းနောက်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နောက်တမရကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အပါအဝင်ပြည်ထရေးဝန်ကြီးကာကွယ်ရေးဝန်ကြီးနောက်နယ်စပ်ရေးရာဝန်ကြီးပြည်ထောင်စုရှေ့နေချုပ်နိုင်ငံတော်သမရရုံညွှန်ကြားရေးမှူးချုပ်တို့ဖြစ်ကြပါဗါ2012ခုနှစ်ကဖွဲ့စည်းခဲ့တဲ့ဒီပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီကိုအခုလိုပြင်ဆင်ဖွဲ့စည်းရတာဟာလုပ်ငန်းလိုအပ်ချက်အရာဖြစ်တယ်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဝင်းကြီးဦးရထွက်က VOA ကိုပြောပါတယ်
။အော်ပြင်ဆင်ဖွဲ့စည်းရတာဆိုတာဟိုတချို့ဝင်းကြီးရာဥတော်ဝင်ကြောင်းနဲ့ပတ်ဆောင်တာပဲလူကြောင်းတော့ဘုံမှာကာကွယ်ဝင်ကြီးလို့နေသားကြီးအဖွဲ့ကြီးလို့ကြောင်းလို့တော့အစ်စ်ပြန်ဖွဲ့ပြရတာပါ။အဲ့တော့တချို့ဒီနေ့ကျန်တော့ဆက်မဖြစ်ဆိုပြရရှိပါတယ်။အဓိကတော့ရှိပြီးသားကော်မတီပေါ်အခြေခံမှာပြင်ဆင်ဖွဲ့စည်းရဖြစ်ပါတယ်။
ဒါအပြင်ဒီပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီလက်အောက်မှာရှိတဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကိုလည်းတပြိုင်တည်းပြင်ဆင်ဖွဲ့စည်းခဲ့တာပါဒီအထက်မှာငကိုကကော်မတီဥက္ကဋ္ဌတာဝန်ယူခဲ့တဲ့ဝန်ကြီးဦးအောင်မင်းရဲ့နေရာမှာဒုသမရဒေါက်တာဆိုင်းမောင်ခန်းကိုခန့်အပ်ခဲ့ပြီးတော့ဒုဥက္ကဋ္ဌဦးသိန်းစော်ရဲ့နေရာမှာကာကွယ်ရေးဦးစီးချုပ်ကြီးဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကိုခန့်အပ်ခဲ့ပါတယ်ဒီလိုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီနဲ့ကော်မတီကိုပြင်ဆင်ဖွဲ့စည်းလိုက်တဲ့ဇူလိုင်လ5ရက်နေ့မှာရခိုင်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဒုဥက္ကဋ္ဌဦးသိန်းစော်နဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တို့တွေ့ဆုံဖို့စီစဉ်ထားတာပါ။ဒါပေမဲ့နှစ်ဖက်တွေ့ဖို့အဆင်သင့်မဖြစ်သေးတာကြောင့်အစိုးရကိုယ်စားလှယ်တွေဘက်က yes ရွှေ့ဆိုင်ခဲ့တဲ့အကြောင်းနှစ်ဖက်တာဝန်ရှိသူတွေက VOA မြန်မာပိုင်းကိုပြောဆိုခဲ့ဝူပါတယ်။တခါအခုအစိုးရကနေအစ်စ်ပြင်ဆင်ဖွဲ့စည်းခဲ့တဲ့ဗဟိုကော်မတီထဲမှာအာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမှဦးထေဦးနဲ့အဓိကအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်တို့မပါဝင်တဲ့အပေါ်ဝေဖန်တန်တွေလည်းအမျိုးမျိုးထွက်ပေါ်နေတာပါဒါနဲ့ပတ်သက်ပြီးတော့ဝင်းကြီးဦးရထွက်က
လူငယ်လူမဆက်ဖို့ဒီလိုပဲဒါပုံစံထားတာဖြစ်ပါတယ်အဲ့တော့ကျွန်တော်မဆက်ပြေးရတော့မရှိပါဘူးခင်ဗျာသမလိုက်ပြေးခွန်းမှာလည်းငြင်းဟပါပါတယ်ပထမအခုအဆင့်ကကျွန်တော်ကဒီတိုင်းကလုံးမှာအပြစ်ခံရဆဲနိုင်အောင်လုပ်မယ်အပြစ်ခံရဆဲနိုင်ပြီဆိုလို့ရှိရင်တော့ကျန်တဲ့နိုင်ငံရေးကိစ္စဆွေးနွေးမှုတွေအားလုံးကိုတိုးတိုးအားဥဆောင်ပြီးတော့လုပ်မယ်လို့သမလိုက်ရဲ့အခြေအနေပြောထားလို့ရှိပါတယ်ခင်ဗျာ
သမရဦးသိန်းစိန်ကတော့အမေရိကန်အာဆီယံစစ်ပွားရေးနှိနှောဖလှယ်ပွဲမှာကမ္ဘာအရှိကြဆုံးပြည်တွင်းစစ်လို့ဆိုနိုင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေရက်စဲပြီးငြိမ်းချမ်းရေးရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်ခဲ့တာမှာအခုဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲနဲ့အပြစ်ခတ်ရက်စဲရေးသဘောတူလက်မှတ်ရေးထိုးနိုင်ပြီဖြစ်ကြောင်းနဲ့ကျန်နေတဲ့ KIA ကချင်လွတ်မြောက်ရေးတပ်မတော်နဲ့ငြိမ်းချမ်းရေးရဖို့အတွက်လဲစူးစမ်းနေပြီးတော့မကြခင်အောင်မြင်လိမ့်မယ်လို့ယုံကြည်ကြောင်းလဲပြောဆိုခဲ့မှုပါတယ်ရှင်